တော်တော်လေးမှာတက်မတော်သားကိုယ်စားလှယ်တွေပါဝင်တဲ့ရာဂိုင်းနှုတ်ဆက်ချရေးပေါ်ပြည်တော်စုစစ်တော်ကဖွဲ့စည်းခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှဆွေးနွေးခဲ့ကြပါတယ်။စစ်တော်တက်တန်းလိုက်တက်မတော်သားကိုယ်စားလှယ်ပါဝင်မှုကိုဖြည့်ဖြည့်ချင်းလျှော့ချဖို့အာဏာရ NLD ပါတီဘက်ကဆွေးနွေးခဲ့ပေမဲ့တကယ်တမ်းလက်တွေ့ဖြစ်လာဖို့ဆိုရင်အရက်ဖက်စစ်ဖက်ခေါင်းဆောင်ပိုင်းအနေနဲ့ကြိုတင်ညှိနှိုင်းမှဖြစ်နိုင်တယ်လို့နိုင်ငံရေးလေ့လာသူတူကပြောပါတယ်။ VOA သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီနေနဲ့ဒီကနေ့အခမ်းအနားဥပဒေပြင်ဆင်ရေးပိုင်းမှာစစ်တော်ကိုယ်စားလှယ်ဖွဲ့စည်းခြင်းစတဲ့ပုံမှန်တွေကိုဆွေးနွေးကြပါတယ်။ဆွေးနွေးရမှာတော့လက်ရှိအာဏာရမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတပ်မတော်သားလွှတ်တော်ကိုယ်စားလှယ်စွန့်ချရေးနဲ့ပတ်သက်တာကြီးလည်းထည့်သွင်းဆွေးနွေးကြပါတယ်။ဒီကနေ့ဆွေးနွေးရတဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကကော်မတီဝင်ဦးအောင်ကျော်စံက
ကျွန်တော်စွန့်ချရမှာလုံးဝကြာ။သူများကြောင့်ပြောရမယ်။ NLD ကတော့စွန့်ချတယ်အဲ့ဒီရာဂနုနဲ့ဆော့ချာသူများကြောင့်ပြောလို့တော့မကောင်းဘူးဒါလည်းပဲပြောရာဂနုနဲ့တုံးကျင်ဆော့ချာတုံးကျင်တုံးကျင်ဆိုတာအခုဒုတိယကျင်တော့တတိယကျင်တော့ဆော့မယ်ဒုတိယကျင်တော့ဆော့မယ်ပြည်ကမှာကျင်ငါးနှင်းငါးနှစ်တာတုံးကဆော့ပါအဲဆိုတတိယကျင်ဆီမှာဆိုဇီရိုဆော့ပြီးတော့
တမန်တော်လွတ်တော်ကိုယ်စားလှယ်ဆော့ချာနဲ့ပတ်သက်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတော့တတိကျကျထုတ်ဖော်မပြောပါဘူးဒီနေ့ဆင်းရဲရတဲ့ပတ်သက်လို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကော်မတီဝင်တူဖြစ်တဲ့ဦးအောင်ကြည်ညွန့်က
တချို့ပြင်နာတွေရှိတယ်တချို့မပြင်နာတွေလည်းရှိတယ်အဲ့တော့ပြင်နာတွေကိုတယောက်တယောက်ဥပမာပေါ့နော်မတူတာတွေလည်းရှိတယ်အဲ့တော့ဟိုအသီးသီးကိုတော့မမှတ်ထားဘူးမမှတ်ထားတော့ဘူးဆိုတော့ကိုကဟိုမှတ်ထားကြရမယ်ဘာလို့မှမရှိဘူးလို့တချို့ကလည်းပြင်နာတွေလည်းရှိတယ်မပြင်ဘူးပြင်နာတွေတောင်မှဟိုပြင်တဲ့ဟိုအိုင်ဒီယာချင်းမတူတာရှိတယ်အဲ့လိုလေဆိုအမျိုးမျိုးရှိတာတော့ဒါလောလောဆယ်မှတ်တမ်းထားတယ
်ဒီလိုဆော့ချာနဲ့ပတ်သက်လို့တမန်တော်သားကော်မတီဝင်တွေကသဘောထားမှတ်ချက်ပေးခဲ့ပါဦးတမန်တော်သားလွှတ်တော်ကိုယ်စားလှယ်တွေဆော့ချာရေးဆွေးနွေးရတဲ့ပတ်သက်လို့လက်ရှိအာဏာရပါတီထိပ်တန်းခေါင်းဆောင်တွေနဲ့တမန်တော်ထိပ်တန်းခေါင်းဆောင်တွေနိုင်ငံရေးသဘောတူညီချက်ရယူတင်တယ်လို့နိုင်ငံရေးလှိလာသွန်းသက်သူဒေါက်တာရံမျိုးတင်ကပြောပါတယ
်ဟိုဇာကိုင်းတို့တစ်ပြေးပြေးဆော့ချာပြီးဖောက်ခေါ်သွားဖို့ဟိုဖောက်ဆောင်တာဘယ်ဖြစ်ဖြစ်အဲ့ဒီနေရာမှာအရေးကြီးတာကတော့ဒီနိုင်ငံရေးခေါင်းဆောင်တွေပေါ့လေနော်အာဏာရပါတီခေါင်းဆောင်တွေအစိုးရခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေကမှညှိနှိုင်းဆွေးနွေးမှုကအရေးကြီးတယ်လို့မြင်တယ်။အဲ့ဒီလိုအရက်ဖက်ခေါင်းဆောင်တွေနဲ့ဆက်ဖက်ခေါင်းဆောင်တွေကညှိနှိုင်းဆွေးနွေးမှုကနေပြီးတော့ကြားလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့မှနော်ဒီတမတော်သားလွှတ်တော်ကိုယ်စားလှယ်တွေအကြမ်းတမ်းနှိုးဆော့ချရေးပဲဖြစ်ဖြစ်သမမို့ဟလာသမတော်လွတ်တော်ကိုယ်စားလှယ်လွတ်တော်တွေကနေဟာအပြေးတိုင်းတစ်ဆင့်ရင်းဖောက်ခွာသွားဖို့ကိုပေါ်ဆောင်တာပဲဖြစ်ဖြစ်လုံးပြည့်နေလို့မြင်နေအဲ့ဒီမှာမဟုတ်ခဲနဲ့ဟလာဟိုနိုင်ငံရေးကညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့နိုင်ငံရေးကဗောဓိဉာဏ်ချက်မရှိဘဲနဲ့လုံးမယ်ဆိုရင်ဒါဟာတစ်ချက်အမြောက်တက်တက်ပဲဖြစ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်
ဒီနေ့ဘူဗန်ကော်မတီစီဝေးမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအခန်းကြီးပုံမှန်84ကနေ149ဒီဆွေးနွေးပြီးခဲ့ပါတယ်။55ဦးပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဟာဆွေးနွေးချက်ရလဒ်တွေကိုဒီနေ့ဇူလိုင်28ရက်နေ့မတိုင်မီပြည်တော်စုစုတော်ကိုအစီရင်ခံတင်ပြရမှာလည်းဖြစ်ပါတယ်ခင်ဗျာ။